မေလာအတွင်းကျင်းပမဲ့တရုတ်နိုင်ငံရဲ့ Wonder One Road Forum ပူကပလမ်းမစီမံကိန်းနဲ့ပတ်သက်လို့ဒီနိုင်ငံကညီလာခံမှာစီဝါရေးပူးပေါင်းဆောင်ရွက်ဖို့တာရည်ရွယ်ပြီးနိုင်ငံရေးပါဝင်ပတ်သက်မှုကိုမလိုလားကြောင်းတရုတ်နိုင်ငံကြီးဝန်ကြီးဝမ်ကြီးကမနေ့ကပြောကြားလိုက်ပါတယ်။အင်းဒီချင်းမြန်မာနဲ့ဒီတရုတ်ရဲ့အရေးအကြီးဆုံးအကြီးမားဆုံးနိုင်ငံကစီမံကိန်းဟာမြန်မာနိုင်ငံအတွက်ရောဘယ်လိုအကျိုးသက်ရောက်မှုရှိနိုင်ပါလဲ။မအင်ဂျင်နိုင်ကပြောပြမှာပါ။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်နိုင်ငံပေါင်း130ကအစိုးရကိုယ်စားလှယ်တွေတက်ရောက်မဲ့ One Belt and One Road နိုင်ငံတကာညီလာခံနဲ့ပတ်သက်လို့တရုတ်အစိုးရကဘာတွေပြင်ဆင်ထားတယ်လဲဆိုတာကိုနိုင်ငံသားဝင်ကြီးဝန်ကြီးကမနေ့ကတရုတ်နိုင်ငံသားဝင်ကြီးဌာနမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။開幕式將於5月14日上午進行。習近平主席將出席並發表主
席拉甘部門看到米拉斯林尼馬進發馬ဖြစ်ပါတယ်。သမားရှိကျင့်ပင်ကိုယ်တိုင်တက်ရောက်ပြီးအဖွဲ့မိန့်ခွန်းပြောကြမှာပါအဲဒီနောက်မှာတော့အစ်မင်းအစိုးရကိုကျင့်ပဖို့ရှိပါတယ်မေလ15ရက်နေ့မှာနိုင်ငံတကာခေါင်းဆောင်တွေရဲ့ထိပ်တီးအစိုးရကိုတနည်းလုံးကျင့်ပမှာဖြစ်ပြီးသမားရှိကတဘာပတိအဖြစ်ဆောင်ရွက်သွားမှာဖြစ်ပါတယ်အဲဒီထိပ်တီးအစိုးရကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတဲရက်စ်ကဘာဘာဥက္ကဋ္ဌဂျင်ယုံကင်းအပါအဝင်နိုင်ငံပေါင်း28နိုင်ငံရဲ့အစိုးရခေါင်းဆောင်တွေတက်ရောက်ဆွေးနွေးမှာဖြစ်ပါတယ်
ကနမျိုးစုံမှာအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေကိုတုံ့ပြန်နိုင်မှုညီလာခံမှာပါဝင်တဲ့နိုင်ငံအလုံးအတွက်စဉ်းစားတစ်ခုကိုပေးထားကြောင်းတရုတ်နိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ပြည်ပြင်ပြောင်းလဲရေးကော်မရှင်ဒုတိယအကြီးအကဲဝမ်ချောင်တောင်းကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်
။ကောက်ကြီးဘဲခွေကြီးဟာရောဒီကြားလျော်သမောရှိ
အစင်းချင်းစီဝေးဝဲတွေဆိုတဲ့အသေးသေးကတော့အစင်းချင်းစုံကြီးစီဝေးဝဲတည်ရတဲ့အတူတီးခြားစင်ပြိုင်ဆွေးနွေးဝဲ6ခုကိုကျင်းပသွားမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲတွေကနေကဏ္ဍပေါင်း၈ခုကိုဦးစားပေးမှာဖြစ်ပါတယ်အခြေခံရန်ရအစောက်ဦးစက်မှုလုပ်ငန်းမှာရင်းနှီးမြှုပ်နှံမှုစီးပွားရေးကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုစွမ်းအင်နဲ့တရံဇာတကဏ္ဍငွေကြေးဆိုင်ရာပူးပေါင်းဆောင်ရွက်မှုနိုင်ငံပြည်သူတွေကြားအပြန်အလှန်ဖလှယ်တဲ့အစီအစဉ်တွေပတ်ဝန်းကျင်ထိန်းသိမ်းရေးပင်လယ်ရေကြောင်းသွားလာမှုမှာပူးပေါင်းဆောင်ရွက်ရေးစတာတွေပါဝင်မှုရှိပါတယ်တက်ရောက်လာသူတွေအနေနဲ့ဘယ်လိုနည်းနဲ့ပူးပေါင်းဆောင်ရွက်အကောင့်တွေဖော်မလဲဘယ်လိုမြင့်တင်ယူမလဲလက်တွေ့ကြတဲ့အောင်မြင်မှုတွေဘယ်လိုထောက်ခံမလဲစကားတွေဆွေးနွေးကြမှာဖြစ်ပါလေ
One Belt and One Road OBOR နီလာကနဲ့ပတ်သက်လို့တရုတ်ကသူ့ရဲ့နိုင်ငံတကာစီမံကိန်းကြီးကိုသူ့ပဲထိန်းချုပ်ဖို့ကြိုးစားနေကြောင်းဝေဖန်မှုတွေရှိနေတာပါတရုတ်အစိုးရကတော့အဲ့ဒီဝေဖန်မှုကိုရှောင်ကျဉ်တဲ့အနေနဲ့နီလာကန်ကိုအကြံပေးလုပ်ငန်းစဉ်အဖြစ်မြင်သာအောင်ကြိုးစားဆောင်ရွက်နေပါတယ်တရုတ်ရဲ့ OBOR ပိုလန်ကပတ်စီမံကိန်းမှာဖွံ့ဖြိုးဆဲနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေခွဲခြားခြင်းမရှိဘဲတာတူညီမျှတိုးတက်ရေးကိုမြှင့်တင်ဖို့အတွက်ရည်မှန်းထားကြောင်းတရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါကြောင့်ပိုလန်ကပတ်စီမံကိန်းဟာမြန်မာနိုင်ငံအတွက်ရောဘလောက်ထိအကျိုးရှိနိုင်မလဲ။တရုတ်မြန်မာဆက်ဆံရေးကြွမ်းကျင်သူလည်းဖြစ်မြန်မာနိုင်ငံရေးတုံ့တက်သူကိုမမောင်စိုးရဲ့အမြင်ကတော့
ပြောဖို့ကတော့ဒီပိုလန်ကပတ်စီမံကိန်းနဲ့ပတ်သက်ပြီးစက်ဘူစီဝါရေးဆောင်ဆွေးနွေးတော့ဒီပါလာရထားဆက်သွယ်မှန်းဖောက်ဖြစ်ဖြစ်သူ့အနေနဲ့အလုပ်လုပ်ရတယ်သူကဒီစီဒက်စ်ပိုင်ရတဲ့သူဝေယူထားရဖြစ်တော့အဲ့ဒါနေစက်စက်ပြတ်ထုတ်လို့လည်းရတယ်ဒီမှာလုံလောက်ချွတ်သွားတယ်အဲ့လိုဒီမှာရေးကြီးတာဘာကြောင့်လဲဖြစ်နေလဲဆိုတော့ဗမာပြည်မှာကတူရင်းနှီးမြင်းနေတယ်မဲဆိုးရင်တော့ဆိုးရင်လည်းခံပါမင်းမင်းအလုံးတစ်ဖက်အကျိုးရှိတဲ့အခြေအနေဖြစ်မှုကိုလို့လို့ရတယ်ဆိုတော့ဒီမှာဒီကိုယ်လည်းကစီမံကိန်းကဗမာပြည်ပါလို့သူရင်းဝင်လာရင်ဗမာပြည်ကဘယ်လောက်ရှိအကျိုးရှိနေလဲဗမာပြည်ရဲ့ပြည်သူတွေကဘယ်လောက်အလုပ်ကန်ခွန်လာဖန်တီးပေးနိုင်မလဲအကျိုးရှိနိုင်မလဲရှိနေဖန်တီးပေးနိုင်မလဲအဲဒါအရေးကြီးတယ်အရေးကြီးတဲ့ခါကျတော့သူကဒါကိုဗမာအစိုးရကလည်းကြိုးစားအောင်လို့မကောက်ပြုတ်ကြလေဒီဗမာပြည်မှာဖြတ်ရင်ဗမာပြည်ကလည်းမဟုတ်ဘူးအဓိကလိုရဲလို့ထင်တာပေါ့ကျွန်တော်မြင်ရတယ်လို့ဒီဥပဒေနဲ့အစိုးရရဲ့ဝန်ကြီးပြီးရောဆိုရင်မြေဆုံစီမံကိန်းတွေကြောင်းနိုင်ချက်လေ
One Belt and One Road နီလာကန်ဖွင့်ပွဲအခမ်းအနားကိုရုရှားသမ္မတဗော်ဒီမီယာပူတင်အီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့အကြီးအကဲခရစ်စတင်းလဂတ်တို့လည်းတက်ရောက်ကြမှာဖြစ်ပါတယ်တောင်ပြိုပင်မဲ့ပိုင်နဲ့အငင်းပွားနေတဲ့အရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့ Vietnam, Indonesia, Malaysia နဲ့ Philippines နိုင်ငံတွေနဲ့လည်းတရုတ်အစိုးရကညှိနှိုင်းထားတဲ့အတွက်OBOR နီလာကန်ကိုအဲ့ဒီနိုင်ငံကကောင်းဆောင်နေလဲတက်ရောက်ကြမှာပါ။ဥရောပနဲ့အရှေ့ဥရောပနိုင်ငံတွေဖြစ်တဲ့ Greece, Belarus အပြင်ပါကစ္စတန်၊တီရီလင်ကာ၊ Cambodia, Ethiopia, စရဲနိုင်ငံတွေရဲ့ခေါင်းဆောင်တွေလည်းညီနာခံကိုတက်ရောက်မှာဖြစ်ပါတယ်။ဒါပေမဲ့ဂျပန်၊တောင်ကိုရီးယား၊အိန္ဒိယနဲ့စင်ကာပူနိုင်ငံတွေကတော့သူတို့ရဲ့ခေါင်းဆောင်တွေညီနာခံတက်ရောက်ဖို့ရှိမရှိသဘောတူညီမှုမရသေးသလိုတရုတ်ရဲ့စီးပွားရေးမဟာမိတ်အုပ်စုနိုင်ငံတွေဖြစ်တဲ့ဘရာဇီးလ်နဲ့တောင်အာဖရိကနိုင်ငံတွေကတော့သူတို့ရဲ့အစိမ့်ကြီးခေါင်းဆောင်တွေတက်ရောက်ဖို့မရှိဘူးလို့တရုတ်နိုင်ငံသားရေးဌာနသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီညီလာခံမတိုင်ခင်မှာတော့တရုတ်အစိုးရဟာသူ့ရဲ့ပိုလန်ကပတ်စီမံကိန်းအတွက်ထောက်ခံမှုကိုတိုးချဲ့တဲ့အနေနဲ့နိုင်ငံပေါင်း56နိုင်ငံနဲ့သဘောတူစာချုပ်တွေချုပ်ဆိုခဲ့ပါတယ်။ဒါ့အပြင်ဒီစီမံကိန်းကိုအကောင့်ထည့်ဖို့ပိုလန်မှာရန်ပုံငွေစုပြီးအမေရိကန်ဒေါ်လာ40ဘီလီယံမှတည်ရင်းနှီးခဲ့ပါတယ်ရှင်။